ဟုတ်ကဲ့နေပြည်တော်မှာမနေ့ကလုပ်တဲ့စစ်ကောင်စီရဲ့ဒီနှစ်ပထမဆုံးအစည်းအဝေးတင့်မြင့်ဆောင်2022ထဲမှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကကမ္ဘောဒီးယားဝန်ကြီးချုပ်နဲ့တွေ့ခဲ့ရမှာအာဆီယံဘုံသဘောတူညီချက်နံပါတ်1ဖြစ်တဲ့ပါဝင်ပတ်သက်သူများနဲ့အကြမ်းဖက်မှုရရေးဆွေးနွေးဖို့ထည့်ပြောခဲ့တယ်လို့ဆိုပါတယ်စစ်ကောင်စီတနည်းပြေကန်ဤလက်နက်ကိုင်ပဋိပက္ခအကြောင်းတွေပြောရမှာတော့KNPP အပေါ်အခုလိုအကြမ်းဖက်မှုတွေကူညီပူးပေါင်းလုပ်နေတာကိုဗိုလ်ချုပ်မှူးကြီးကပြောလာတဲ့အတွက် KNPP ရဲ့နိုင်ငံတကာနဲ့မာမေးရေးရာပြောခွင့်ရနဲ့ဖလို့ကအခုလိုတုံ့ပြန်လိုက်ပါတယ
်ကျွန်တော်တို့ပြည်နယ်မှာတော့ဒီအကြမ်းဖက်လုပ်ငန်းကဘယ်သူကနေစလဲဆိုတော့ကျွန်တော်တို့မြင်ရပါဘောနော်အခုကပြည်သူတွေကငင်းချမ်းစွာဆန္ဒထုတ်ဖော်တောင်းဆိုနေတာကိုဒီစေအုပ်စုကအကြမ်းဖက်နေနေတယ်ပြီးတော့ခုနကကျွန်တော်တို့ KNPP တို့လို့ဖွဲ့ကိုဆုဆွဲရဆိုတော့လေကျွန်တော်တို့ KNPP ကဆယ်နှစ်ဝန်းကျင်လောက်ကျွန်တော်တို့ငင်းချမ်းရေးဖြစ်စဉ်နဲ့ကျွန်တော်တို့ငင်းချမ်းရေးတည်ဆောက်ဆွေးနွေးမှုတွေကြိုးပမ်းခဲ့တော့ညာလေအဲစစ်အုပ်စုကဥဆောင်တဲ့ဒီငင်းချမ်းရေးတည်ဆောက်ဆွေးနွေးမှုဖြစ်စဉ်ကဘယ်မှအရာမရောက်ခဲ့တော့လေဒီအနာသိမ်းမှုနောက်ပိုင်းမှာသူတို့ကအင်အားသုံးပြီးတော့ဝန်နေနေတဲ့အတွက်ကြောင့်ဒါကပြည်သူတွေဖက်ကနေကိုယ့်ကိုယ်ကာကွယ်ဖို့အတွက်ပြန်လဲခုခံတော်လှန်နေရတဲ့အနေအထားမျိုးဖြစ်ပါတယ်ဆိုတော့ပြည်သူတွေကနေဒီအကြမ်းဖက်မှုကိုစတင်တာမဟုတ်ဘူးဒီအကြမ်းဖက်မှုကဒီစစ်အုပ်စုကနေစတင်တဲ့အကြမ်းဖက်မှုပဲဖြစ်ပါတယ
်ဒါအပြင်ကြားပြည်နယ်တဲ့တိုက်ပွဲတွေအတွင်းစစ်ကောင်စီအနေနဲ့စစ်သားတွေရသားမခွဲတော့ပဲအကြမ်းဖက်နေတယ်လို့နည်းနည်းဖလို့ကဆက်ရှင်းပြပါတယ
်စစ်အုပ်စုဘက်ကနေတော့ဒီတာလုံအင်အားကိုတုံးတာတော့ကျွန်တော်တို့တွေ့ရတာပေါ့နော်ဒီဝေဟင်းနေတိုက်ခိုက်တာဒီကျွန်တော်တို့တွေ့ရတယ်ပြီးတော့အမြောက်တွေပေါ့နော်အာတီလရီဒီတုံးပြီးတော့တိုက်ခိုက်တာဒီရှိတယ်လို့ဒီအရသာပြည်သူတွေနေထိုင်တဲ့နေရာတွေမှာဟိုစား indiscriminate ပေါ့နော်ရန်တမ်းပြီးတော့မှပိခတာမျိုးတွေရှိတယ်ပြီးတော့ဒီလိုဘာသာရေးအရထုမြတ်ထားတဲ့နေရာတွေကိုလည်းပြစ်မှတ်ထားပြီးတော့တိုက်ခတ်တာတွေရှိတယ်လို့အရသာပြည်သူနေအိမ်တွေအရသာပြည်သူပိုင်ဆိုင်တဲ့အဆောက်အုံတွေထဲဝင်ပြီးတော့နေထိုင်တာမျိုးတွေရှိတယ်လို့ဖြစ်စီရလည်းရှိတယ်ပြီးတော့အဲ့ထက်ရုပ်ဆိုးတာကတော့သူတို့ရဲ့အလောင်းတွေကိုအရသာပြည်သူအိမ်တွေထဲမှာထားခဲ့ပြီးတော့မှထွက်သွားတာမျိုးတွေရှိတယ်လို့အိမ်နောက်ဖေးတွေမှာမြင့်ထားတာမျိုးတွေလည်းရှိတယ်ပြီးတော့သူတို့အလောင်းတွေကိုသူတို့မရှင်းနိုင်တဲ့ခါရုံမှာဆိုလို့ရှိရင်အရသာပြည်သူရဲ့အင်ထက်ကိုထည့်ပြီးတော့အင်းထဲပါတခါလေးမီးရှို့လိုက်တဲ့အင်မတမယုတ်ဆူတဲ့ဥစားလောက်ရမျိုးတွေလောက်သွားရတယ်လေကျွန်တော်တို့သိရတာပေါ့နော်ဆိုတော့အဲ့လိုလောက်ရတဲ့အကြောင်းလေးပဲကျွန်တော်တို့ပြည်နယ်ထဲမှာဆိုလို့ရှိရင်အခုစီပေးဆောင်တွေကတသိန်းခွဲကျော်လောက်ထိရှိသွားပြီပေါ့နော်အခုဆိုလို့ရှိရင်ဒီစီပေးဆောင်တွေကလည်းထပ်ပြီးတင်းဆောင်နေရတယ်ပြီးတော့ဟိုအစာရေစာမလုံလောက်မှုတွေစီဝါမလုံလောက်မှုတွေနေရင်ဆန်နေရတယ်လို့သူတို့ရဲ့လုံချိုရည်အတွက်လည်းနေ့စဉ်နဲ့အမြတ်ပေါ်တော့စူးရင်နေရတဲ့အခြေအနေမျိုးရောက်နေပါတယ်ခင်ဗျာ
ဒီနေရာမှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဘက်ကကြားဒေတာအတွင်းတည်ငြိမ်ဖို့ဆက်လှုပ်ဆောင်ရဲ့ရှိတယ်လို့ပြောလာတာကိုလည်းနည်းနည်းဖလို့ကအခုလိုပြန်ပြောလိုက်ပါတယ
်စစ်ကောင်စီကတော့ဒီပြည်နယ်ကိုပြန်လည်စိုးမိုးနိုင်ဖို့တဲ့ပေါ်တော့စစ်အုပ်ချုပ်ရေးနဲ့ဆက်သွောင်းနိုင်ဖို့အတွက်ပြန်လှုပ်နေတာဖြစ်တယ်သူတို့ရဲ့နိုင်မီစိုးမိုးရေးဖြစ်စဉ်မှာဆိုလို့ရှိရင်ကသူတို့ဖက်ကနေအကြမ်းဖက်ပြီးတော့လှုပ်သွားတာတွေရှိတဲ့အတွက်ကြောင့်ပြည်သူတွေကနေလက်နဲ့ကန်ပြီးတော့ခုခံတော်လာနေရတဲ့အနေအထားမျိုးဖြစ်တာပေါ့နော် KNPP ကလည်းပြည်သူနဲ့တသားတည်းရတည်တဲ့အဖွဲ့အစည်းဖြစ်တဲ့အလျောက်လည်းပြည်သူနဲ့အတူခုခံကာကွယ်နေရတာဖြစ်ပါတယ်ခင်ဗျာ
တစ်ချိန်တည်းမှာစစ်ကောင်စီဥက္ကဋ္ဌပြောလာတဲ့အကြမ်းဖက်မှုတွေပါဝင်သူတွေနဲ့အကြမ်းဖက်မှုတွေရရေးဆွေးနွေးဖို့အပေါ်မှာလည်းငြိမ်းချမ်းရေးဆွေးနွေးပွဲတွေမှာပါခဲ့တဲ့နည်းနည်းဖလို့က
ဒီချိန်မျိုးမှာတော့အခွင့်အလမ်းတော့ခက်လိမ့်မယ်ဘာကြောင့်လဲဆိုလို့ရှိရင်ဒီစစ်ကောင်စီဖက်ကနေတကယ်ပဲဆန္ဒဘယ်လောက်ရှိတယ်လဲဆိုတာကျွန်တော်တို့ကြည့်ရမှာပေါ့နော်ငြိမ်းချမ်းရေးဖြစ်စဉ်ကာလတော့မှငြိမ်းချမ်းရေးလူချင်းတဲ့ဆန္ဒအစ်မရှိဖို့လူတယ်လို့ပြောတာလေသူတို့ပဲဒါပေမဲ့ဒီစစ်မှန်လည်းငြိမ်းချမ်းရေးမဖြစ်ပေါ်လာအောင်ဟိုဟန်တာပြီးတော့ဆွေးနွေးရလေသူတို့ပဲအခုကြတော့ဟိုတဖန်တိုင်းပြည်အနာကိုပြန်သိမ်းပြီးတော့မှတိုင်းပြည်ကိုအကြမ်းဖက်ညီနဲ့အုပ်ချုပ်နေတဲ့အခါမျိုးမှာပြည်သူပြည်သားတွေအနေနဲ့လည်းဒီလိုဆွေးနွေးမှုမျိုးတွေကိုအယုံကြည်ရှိမှမဟုတ်ဘူးဆိုတော့ဒီလိုယုံကြည်မှုအင်မတန်မှနေပါနေတဲ့အနေအထားမျိုးမှာတော့တိကျဆွေးနွေးဖို့ဆိုတာတော့ခင်းရင်းလိမ့်မှာပေါ့
အခုလိုယုံကြည်မှုပြပြလာချိန်မှာအဖြစ်မဲ့ပြည်သူတွေအကာအကွယ်ရဖို့နိုင်ငံတကာအနေနဲ့လည်းလေးရင်မပြန်ဆန်းရဆုံးသတ်မှတ်ပြီးလူသားချင်းစာနာမှုအကူအညီပေးဖို့KNPP အနေနဲ့ KNU KN မျိုးသားအစည်းအရုံးနဲ့ CNF ချင်းမျိုးသားတက်ဦးတို့နဲ့ပေါင်းပြီးပူးတွဲညှိနှိုင်းချက်ထုတ်ခဲ့ပါတယ်ခင်ဗျ